ီတာပိုင်းမှာတော့ဖုန်းခေါ်တိုင်းခေါ်မရတာခဏခဏကြုံနေရပါတယ်။ဘာလို့ခေါ်မရလဲဆိုပြီးစုံစမ်းကြည့်တော့ဘေးမရှိလို့ပါတဲ့။အရင်ကဆိုအဲ့လိုမဖြစ်ပါဘူး။မဖြစ်ဆိုဖုန်းနဲ့တိတ်မပြောပြလို့နေမယ်။ရန်ကုန်မှာနေတော့ကတော့ Wi-Fi လည်းရှိတော့တခုခုဆိုအင်တာနက်နဲ့ပဲပြောလိုက်တာကို။အခုတော့အဲ့လိုမဟုတ်ပါဘူး။ရွာသားတယောက်ဖြစ်နေတော့ Wi-Fi လည်းမရှိအင်တာနက်လည်းသုံးညင်ညာတော့ဖုန်းမေကမလောက်နိုင်ဘူး။ဒါတော့အင်တာနက်ကိုအရင်လိုအချိန်ပြည့်သုံးနေရတာမဟုတ်ဘူး။သတင်းလေးကြည့်အောင်လောက်ပဲသုံးတာ။အရင်ကဆိုနေရီဘာတွေတွားရင်အင်တာနက်ပက်ကေးဝယ်လိုက်တာ။ကျန်ွေ1000လောက်နဲ့ဆို5ကစ်လောက်ရတယ်။သုံးပါလေမကုန်နိုင်ဘူး။အခုတော့1000နဲ့ဆိုရင်ဂစ်တဝတ်တော့မရတော့ဘူး။10000လောက်နည်းသွားတဲ့သဘောပေါ့။အဲလောက်နဲ့ကတနားကြီးလောက်သုံးလိုက်ရင်ကုန်သွားတာပဲ။ဖုံပြောကားတွေကလည်းအရင်လိုမဟုတ်တော့ဘူး။အရင်ကဆိုအကြိုက်ပြောတိတ်လည်းမကုန်ဘူး။ဘယ်လောက်ကြသွားမှန်းလည်းမသိဘူး။ဖုံမေတစ်ခါထည့်ထားလိုက်ရင်ပြောပါလေ။အခုတော့ဖုံပြောမယ်လို့လိုက်တိုင်းလူကြီးမင်းလက်ကျန်ွေယောင်းနေနေပါသဖြင့်ခေါ်ဆိုရင်မရနိုင်ပါဆိုတာကြီးပဲ။ Operator တွေစီကချီးငါသုံးတော့လည်းအရင်လိုမဟုတ်ဘူး။အတိုးက10000ခိုင်နှုန်း1500ချီလိုက်တာအတိုးက150တဲ့ငွေတို့ပေးတာထက်တော့ကြိုက်သေးတယ်ရွာမှာအိမ်ပေါင်းခြံပေါင်းမှ5ချက်တိုးလောက်ရတာရွှေပေါင်းမှ2ချက်တိုး3ချက်တိုးအော်ပရေတာတွေကတော့ဖုံးမီလေးတစ်ရက်လောက်ချီတာကို10တိုးရတယ်အော်ပရေတာထောင်တဲ့အလုပ်ပဲလုပ်ခဲ့ရမှာဒါဆို10တိုးနဲ့အေးစစ်နှက်နေရုံပဲအခုဆိုစင်ကတ်တွေကို2000ကောက်မယ်လဲကြားနေပြန်တယ်ကိုနာမည်နဲ့မှတ်ပုံတင်ထားတာက3ကတ်လုံးကလည်း3နေပြန်တယ်ဆိုတော့ခက်ပြန်ရောပြီးတော့အော်ပရေတာတွေကိုလည်းစကအခွန်1500ခန့်လုံးကောက်မယ်တဲ့အဲ့ operator တွေကလည်းသူတို့ရတာတွေကသူတို့ဘာသာသူတို့ဆောင်ကြမှာမဟုတ်ဘူးကိုရီဘေးဖြည့်တဲ့ထေရပဲဖြတ်သွားအောင်ပါစစ်ကောင်စီမှလည်းဝင်ငွေတော်တော်နဲ့နေပြီထင်ပါတယ်ရရင်ရသလိုကောက်နေတော့တာပဲပြည်သူတွေဘက်ကတော့ခံဘက်အကြီးပဲဒါကြောင့်လေလူတိုင်းကအစိုးရလှုပ်ချင်ကြတာနေမယ်ဝင်ငွေကောင်းတာကိုဆိုပြီးတော့ဆိုရင်အရင်ကကုမ္ပဏီဝန်ထမ်းလုပ်တယ်လာကလေး2-3 သိန်းရတယ်အဲ့ဒါတွေစူးပြီးဘဝရက်တည်ရတယ်အခုတော့လာကစားအလုပ်တွေလည်းမရှိတော့ဘူးဆိုပြီးတော့လည်းအလုပ်မရှိဒီတော့ကုန်တယ်ရောင်ရောင်ပွဲစားရောင်ရောင်လုပ်တယ်သွားလို့မိတာကလည်းငချောက်အောက်ကပိုက်သမားငါးတွေမချောက်တာပေးတယ်။တဲတဲ့ဆက်လီကပြက်တယ်။အထက်ကပွဲယုံကလည်းပြောတော့တစ်စီပြီးတော့တစ်စီ။တပိတ်တာ100-200မြက်ရမယ့်နေရာမှာတပိတ်တာကို1000-2000ရှုံးပါလေရော။အဲ့တော့ချမ်းသာဖို့အပေါက်လန်းကိုမမြင်ဘူး။အစိုးရဆိုရင်တော့အဲ့လိုပဲဟုတ်မယ်။အခွန်လေးကောက်လိုက်လူလေးခံလိုက်နဲ့အေးစေးပဲ။သူတို့မှဘာစီးပွားရေးလုပ်လို့ရှုံးကိုမရှိဘူး။ရှုံးရင်လည်းနိုင်ငံကပဲရှုံးတာ။ပြည်သူတွေပဲစိုက်ပေးရတာ။အစိုးရလုံနေတဲ့လူကမရှုံးဘူး။အခုဆိုကြည့်လေ။ရပေါရလန်းဆုံအောင်ကောက်တယ်။မီတာလည်းမလို့ဖုံးမေးလည်းမလို့ဒါတော့အကြီးပိုင်းလေးပဲရှိသေးတာအစိုးရသေးသေးလေးတွေဖြစ်တဲ့အုပ်ချုပ်ရေးမှူးတွေကလည်းသူ့ဟာနဲ့သူအဆင်ပြေကြတာပဲအဲစင်းတိုင်1000ထောက်ခံစာရေးရင်1000ထောက်ခံစာမပိုင်တနေနဲ့တနေသွားလို့မရအောင်လှုပ်ထားကြတယ်ဒီတော့လူတွေကသူတို့နဲ့စကားမပြောချင်တော့ထောက်ခံစာလုပ်ရပြန်ရောအဲ့တော့ပတ်စံကုန်တာပေါ့ပြီးတော့အုပ်ချုပ်ရေးမှူးရဲ့နယ်ထဲမှာရှိတဲ့လုပ်ငန်းတွေစိုင်းနေဆိုရင်လည်းလစဉ်2000မျိုး3000မျိုးပေးရသေးတယ်ဒီတော့အုပ်ချုပ်ရေးမှူးလုပ်တာဝင်ငွေဖြောင်းတာပေါ့လေဒါကြောင့်လည်းဒီလောက်တနက်နဲ့ပြည့်နေတာတော့မှအုပ်ချုပ်ရေးမှူးလုပ်ဖို့မကြောက်ကြတာပြီးတော့အတွိုင်းလာရင်လည်းစစ်စေးဂိတ်တွေရှိရင်လည်းဟိုဒီဒီပြောမနေနဲ့ငါးအရံ1000တန်းသာပေးလိုက်အေးစေးပဲ노မို့ဆိုရင်တော့ဘယ်ဟုတ်မလဲဘယ်သွားမလဲတွေရောလမ်းစင်း6ဆိုတာတွေရောဘာပါလဲဆိုတာတွေရောမျိုးစုံကိုရစ်တာပါပဲစိတ်မထင်မထင်သလိုတနတ်တွေကလည်းဖောက်သေးတာကြောက်ရတာပေါ့သူတို့ကလည်းအစိုးရငယ်စားလေးတွေကိုအဲ့တော့အစိုးရဖြစ်ဖြစ်အာဏာပိုင်ဖြစ်ဖြစ်လှုပ်ရှားလို့အရန်ကောင်းတာအကြီးကြီးတွေကလည်းအကြီးကြီးတွေအလျောက်လှုပ်ရှားလို့ရတယ်အသေးလေးတွေကလည်းသူ့ဟာနဲ့သူလှုပ်ရှားကြတာပဲစီးပွားရေးလှုပ်တာကမှရှုံးနိုင်သေးတယ်ဇဝင်နှန်းလုတာကမှအလုပ်ပြုတ်နိုင်သေးတယ်အစိုးရလုတာအာဏာပိုင်လုတာကတော့ပြုတ်သွားရင်လဲစုမိဆောင်မိကြံနေအတိမိတ်ဆွေတွေတဲမှာလဲအာဏာပိုင်ဖြစ်ပြီးအနာယူသူတွေပြုတ်သူတွေရှိတာပဲအခုလက်ရှိဘာမှမလုပ်ဘဲနဲ့ကိုအိမ်ကောင်းကောင်းကားကြီးကြီးနဲ့နေကြတယ်ဆိုင်ကြီးကနာကြီးတွေမှာပုံမှန်စားတောက်နေကြတယ်အာဏာရှိတုံးရှာတဲ့ဖွေတဲ့ပုံရပါတယ်ပြည်သူတွေမှာတော့ဟိုကတောင်းရင်ပေးရဒီကတောင်းရင်ပေးရနဲ့လုံးလေချာလေလိုက်နေတော့မယ်အခုဆိုပေးရလုံးလို့ဖုံးပြောဖို့ဖုံးမိတော့မရှိတော့ဘူးကိုမဖုံးပြောဖို့ကလည်းအရေးတကြီးလို့ပဲဖုံးမေကလည်းမရှိဖုံးမေကလည်းမဝင်နိုင်ဆိုတော့ဆိုပြမပြောကျင်တဲ့စကားတခုကိုအခြားလူကိုပြောရတယ်အဲ့ဒါကတော့ဖုံးတကောလောက်ပေးဆက်ပါခမညာလို့ခတ်တာကရွာမှာကလည်းကိုလိုသူလိုလူတွေကြီးပဲမိကျတောင်ဈေးကြီးလို့ဆက်လိမ့်မိတွင်သူများရှိကပဲမိတို့လောက်တောင်းတဲ့လူတွေဆိုတော့ဖုံးတကောလောက်ပေးဆက်ဖို့ဆိုတာဝေလာဝေးပဲဘသူမှမပေးမရှိကြဘူးလေဖုံးနေတာကင်နာကြတာတကယ်တော့ဆက်လို့မရကြဘူးရေအဲ့တော့မပြောကျင်မပြောရရင်တဖြည်းဖြည်းနဲ့တော့အမောင်ခစ်ကိုပြန်ဝင်လာပါပြီဖုန်း operator တွေကလည်းပြည်သူတွေကိုစေနာရှိတာမဟုတ်ဘူးသူတို့အကျိုးအမြတ်ရဖို့ပဲကြည်တာအခု internet ဈေးတွေတက်တော့ပြည်သူတွေကိုမဲဖောက်ပြီးအများကြီးပို့ပေးမယ်ဆိုတာမရှိဘူးရသမျှမှိတ်မီစားမယ်ဆိုတာကြီးပဲစစ်အာဏာသိမ်းပြီးဖုန်းဘေးတွေ internet ဘေးတွေဈေးတက်တာကိုသူတို့ပါပြောနေပုံရတယ်ဒီလိုဆိုပြည်သူတွေကလည်းသူတို့ကိုစေနာရှိတော့မယ်မထင်ဘူးပြည်သူမကြည်ပြုံးရင်ဘယ်လိုဖြစ်တယ်လဲဆိုတာအားလုံးအသိပဲဟာ။အဲ့တော့နောက်ဆိုရင်တာဝါတိုင်းတွေမရှိဖုန်းလိုင်းတွေမရှိနဲ့အရင်ခေတ်ကလိုအဆက်အသွယ်တွေပြတ်တော့မယ်ထင်ပါရဲ့ဒါကြောင့်စာရေးကလေးတွေဈေးမတက်ခင်ဝယ်ထားကြပါဒီတိုင်းသာဆက်သွားရင်တော့စာရေးပြီးဆက်သွယ်ရမယ်ခစ်ကိုပြန်ရောက်တော့မှာကို